မြန်မာကျပ်ငွေတန်ဖိုးဟာဒီကနေ့ညနေပိုင်းမှာအမေရိကန်ဒေါ်လာကိုမြန်မာကျပ်1630ဝန်းကျင်အထိကျဆင်းနေစေဖြစ်ပါတယ်။နိုင်ငံသားငွေနဲ့မှာယူရတဲ့ဈေးဝါနဲ့ကျန်းမာရေးသုံးပစ္စည်းတချို့ဈေးတက်သွားပြီးဖြန့်ဖြူးရောင်းချသူတချို့ကတော့ဈေးကွက်ကိုစောင့်ကြည့်နေရတဲ့အခြေအနေနဲ့အယောင်းဝယ်ခိတ္တရပ်ဆိုင်ထားပါတယ်။ဆက်သုံးစီဈေးကွက်မှာလည်းဆက်ပြီးတော့ဈေးတက်နေတာကြောင့်ခီးသွွားလုပ်ငန်းပေါ်မှာရိုက်ခတ်မှုတွေရှိနေတာပါ။ဒီလိုတဲ့နောက်ကိုထအောင်ခန်းကရှင်းပြပါမယ်
။ကျန်းငွေတန်ဖိုးကျဆင်းတာဟာနိုင်ငံတကာငွေကြေးစည်းကွက်ရဲ့ရိုက်ခတ်မှုဆိုပြီးမြန်မာနိုင်ငံရဲ့အခြေခံစီးပွားရေးအားနည်းချက်တွေကြောင့်တခြားနိုင်ငံတွေထက်ပိုပြီးအထင်အားတဲ့အကြောင်းစီးပွားရေးပညာရှင်တွေနဲ့အစိုးရတာဝန်ရှိသူတွေကပြောဆိုထားပါတယ်။ဒီနှစ်ဈေးကွက်မှာဒေါ်လာကိုကျန်းငွေ1630ကျော်တိရှိပြီးခဲ့ပြီးပြီးခဲ့တဲ့3လကငွေလဲလုံးနဲ့နှိုင်းယှဉ်ရင်ကျန်းငွေတန်ဖိုးဟာ20ရာခိုင်နှုန်းကျော်ကျဆင်းသွားတာဖြစ်ပါတယ်။ကျန်းငွေတန်ဖိုးကျဆင်းတဲ့အချိန်ထဲမှာပဲဒေါ်လာနဲ့မှားယူတဲ့ဈေးဝါနဲ့ကျန်းမာရေးသုံးပစ္စည်းတွေဈေးတက်သွားပြီးဈေးကွက်အခြေအနေကိုစောင့်ကြည့်တဲ့အနေနဲ့ဖြန့်ဖြူးတာတွေကိုရပ်ဆိုင်းတာတွေလည်းရှိနေပါသေးတယ်။ပြည်တွင်းဈေးကုမ္ပဏီတစ်ခုကအယောင်းမန်နေဂျာတဦးကအခုလိုပြောပါသေးတယ်
။အားကြောင့်လဲဆိုတော့လေဒါကျွန်တော်တို့ကဒီဈေးကအတက်တဲ့ခါကျရင်ဒီပိတ်တယ်ဆိုတာခဏစောင့်ကြည့်တဲ့သဘောပါ။အဲ့သဘောပါပဲကျွန်တော်ပြန်ဖွင့်တာပါ။ပြန်ဖွင့်ပါမှာ။ဈေးတအားတက်ရင်အကြောင်းပိတ်လိုက်တယ်။ပိတ်ပြီးတော့ခဏပြဿနာကိုပါလို့လည်းပြန်ကြည့်ရဲ။သူငွေသေးတဲ့အဲ့လိုပဲစိတ်နေစိတ်သာရှိပါရဲ့။အဲ့ဒါပဲဘယ်လိုပြောလဲပိတ်တယ်ဆိုတာကျွန်တော်ခဏပဲဖြစ်မှာပါ။ဈေးရဲ့နေအဲ့လိုပဲဖြစ်မှာ။အခုအရယ်ငွေသေးရလည်းတစ်ခါမှမကြုံဘူးရဲ့ဈေးကိုရောက်သွားတာလေ။အမြင်ဆုံးဟိုဖြစ်တင်နေရပါတော့။ဒီတော့ဆိုရင်အဲ့လိုကြီးမတက်ဘူးလေ
။ကျန်းငွေတန်ဖိုးကျဆင်းတယ်လို့73ကြီးဈေးကလည်း73ရာခိုင်နှုန်းကျော်ထိုးတက်သွားတာကြောင့်ခီးသက်တဲ့အဝေးပြေးကားတို့ကကားကတွေတိုးကောက်ခွင့်ပေးဖို့တော်ဝင်ရှိသူတွေကိုတင်ပြသွားမယ်အကြောင်းပြည်တွင်းမှာသတင်းတွေရေးပါတယ်။ GGH ရဲ့ဥက္ကဋ္ဌဦးမြေဦးကအခြေအနေကိုအခုလိုပြောပါတယ်
။တောင်းကြည့်နေရောကျွန်တော်ဘယ်လောက်တောင်းခံနိုင်မလဲရောညာဘယ်လိုပြောပြောဟိုသူ့လိုဘိုးရင်းကာလကလည်းကြီးတယ်ရလဲပါအဲ့တော့ဒီကြားတဲ့ဟိုဟာဖြစ်တော့ရက်ခတ်မှုကတော့တော်တော်များတယ်။ဟိုကျွန်တော်ပူစိတ်ပူတာကအခုဒီလောက်ပူရဲကျွန်တော်တို့လွတ်ကပ်နေပြီးတဲ့ဒီတဲ့ကိုကျွန်တော်ပူချောက်တာဘယ်လိုလုပ်ရမှန်းကိုမသိတာကြတော်တော်အချက်တဲတော့ရိုက်နေတယ်
ကျန်းငွေတန်ဖိုးကျဆင်းမှုကြောင့်အခြေခံစားကုန်တွေပေါ်ဈေးကွက်ရဲ့ရပ်ကွက်မှုတွေရေဆိုင်ရနေချိန်မှာပြည်တွင်းစံဈေးကလည်းဆက်တက်နေပါတယ်။ဆက်လုံငန်းရှင်တချို့ကတော့စံဈေးတက်တာဟာကျန်းငွေတန်ဖိုးကျဆင်းတာထက်နေကနေရန်ကုန်ကိုစံဝင်နေလို့အဓိကဖြစ်တဲ့အကြောင်းရှင်းပြပါတယ်။အဝေးများလို့တက်တာဖြစ်တဲ့အကြောင်းဘင်းအောင်ကုန်စည်တိုင်းမှာစံပွဲရုံပိုင်ရှင်ဦးကအခုလိုရှင်းပြပါတယ
်။ရပ်ကွက်မှုရှိတာဆိုပပရပ်ကွက်မှုရှိတာဟောအစိုးပိုးတဲ့လူတွေတော်တော်ကိုကျန်တော့အမေတော့တော့အဲ့ဟာကြောင့်ဖြစ်ဘူးသူကပြည်တွင်းဈေးကွက်ကမြင့်တယ်စံဈေးကတော့ပစ္စည်းပါလို့ကစံလေးတက်သွားတာအပြစ်ပေါ်နေရင်ဒါပြင်ရင်မမေ့ရတာလေပြည်တွင်းတက်ကတော့ပြည်တွင်းကပစ္စည်းရှားတဲ့အတွက်ပြည်တွင်းကဒီတက်တာအရင်ကတော့အဲ့တစ်သိန်းလောက်ရှိပြည်တွင်းမှာရှိတယ်ဆိုရင်သူကအဲ့က3000လောက်ပဲရှိတော့သူကချက်များလို့တက်တာပဲဒါပါပဲ
ကျန်းငွေတန်ဖိုးအမေရိကန်ဒေါ်လာကိုငွေလဲနှုန်း1630ကျော်တဲ့အထိကျသွားတဲ့အချိန်မှာပဲရွှေဈေးကလည်းဒီနေ့ခောက်ရွှေဈေးတစ်ကျပ်သားကို7,300-8,000ထိရောက်သွားပါတယ်။ကျန်းငွေတန်ဖိုးကျဆင်းမှုကြောင့်ရေရှည်မှာကုန်ထုတ်လုပ်ငန်းတွေပေါ်ထိခိုက်မှုတွေရှိလာနိုင်တဲ့အတွက်ရေရှည်အတွက်ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လုပ်ငန်းရှင်တွေဘက်ကအစိုးရနဲ့ဘူပန်ကိုအကြံပေးတင်ပြနေကြပါတယ်။ကုန်သွယ်ရေးလုံငွေပြမှုအပြင်ငွေတန်ဖိုးအပြောင်းလဲမြင်တာကိုအခွင့်အောင်းယူပြီးဈေးကစားတဲ့လုပ်ရက်တွေကိုထိထိရောက်ရောက်ကန့်ကွက်ဖြေရှင်းဖို့လည်းအကြံပေးပြောဆိုနေကြပါတယ်ခင်ဗျာ။